ဓာတ်မြော်စာပြပတင်ပို့တာကိုယာယီရဆိုင်ထားမယ်လို့တရုတ်နိုင်ငံရဲ့ဓာတ်မြော်စာထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြီးခဲ့တဲ့ရက်ပိုင်းကနေကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းမှာဓာတ်မြော်စာဈေးတွေပိုတက်လာပါတယ်ဒီအတွက်မြမလေယာလုပ်ငန်းမှာလည်းတစုံတရာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုပြီးခံမှန်းနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်
။မြမနိုင်ငံကဝယ်ယူသုံးဆရတဲ့တရုတ်နိုင်ငံထုတ်ဓမ္မီဩဇာတွေအခုနှစ်တည်းမှဈေးအမတန်တက်လာပါတယ်။တင်သွင်းမှုကလည်းအရင်နှစ်တွေကထက်ရော့နေသွားပါတယ်။ကိုဗစ်ကပ်ရောဂါရိုက်ခတ်မှုကြောင့်ဓမ္မီဩဇာဈေးနှုန်းကတစ်ကဘာလုံးအတိုင်းအတာနဲ့3ဆလောက်တက်သွားပြီးဒီရင်းမှာလည်းမနှင်းကတဲ့အဝင်ရောကျသွားကြောင်းမြန်မာစီးပွားကူးသန်းဌာနရဲ့အမြင်အတွင်းကိုဦးမမင်းက VOE ကိုပြောပါရယ်။နိုင်ငံအများစုကအခုလိုကာလမှာနိုင်ငံအလိုက်ကုန်သွယ်ရေးထိန်းချုပ်တဲ့အစီအစဉ်တွေချမှတ်နေတာကြောင့်လည်းအခုလိုဈေးတွေတက်လာတာဖြစ်နိုင်ကြောင်းသူကပြောပါရယ်
။ဈေးကတော့တော်မြင့်ပါလား။တော်ကြီးတော့မြင့်ပါလား။ကျွန်တော်တို့ဒီရင်းကျွန်တော်တို့ရဲ့ statistics ကဆိုတော့ကျွန်တော်ကကြည့်နေတယ်။ဒီလင်းကကျသွားတာပေါ့။ဒါမျိုးကလည်းတက်တဲ့ဈေးကလည်းဈေးလုံးကျအောင်လို့ပြောမယ်။ဆက်တယ်ကျွန်တော်တို့တော်တော်ကြီးတက်နေဆက်တယ်။ဟုတ်ကဲ့ဗျာမနေ့ကလည်းပါလို့ရှင်ကျွန်တော်ကဒီသင်္ကေတကဟောလောက်ကြာပါတယ်အခုကျန်ကြိမ်တော်တော်ရော့တာပါနော်ဆုံးပေါင်းပေါက်ရော့တာမနေ့ကဒီချိန်မှာပြင်လာတဲ့
ခါနေဆက်မှာကိုဗစ်အကန့်အသတ်တွေရှိနေတာကလည်းဈေးတက်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်ပြည်တွင်းမှာအသုံးများတဲ့ပလဲတမိဩဇာလို့ခေါ်တဲ့နိုက်ထရိုဂျင်တအိတ်ကိုမနစ်မိုးရင်းကကျက် 15,000 နဲ့ 18,000 ကြားရှိပေမဲ့ဒီနှစ်မိုးရင်းမှာတော့ကျက် 35,000 အထိတက်လာပါတယ်ချိုးနေရာတွေမှာတအိတ်ကိုကျက် 4,000 ကျော်အထိပေးဝယ်နေရကြောင်းERA တိုင်းအင်ကပူမျိုးတွေကလဲစိအိကစိုက်တာတဲ့စောတော့ရဲ့သူကပြောပါတယ
်။ဦးစီတော်မှာတန်မြှောက်တာတွေကမကြည့်ပါသေးဘူး။အေးငွေကြီးတွေလည်းကြာခဲ့။ဒီလုံးကရင်းနေနေတော့မှ9,000ကျပ်။ဦးရတိုင်းက9,000ကျော်ကြော်ကလန်းပြီ။ဒီနေ့စာကြည့်ပြည့်နေတဲ့အကြည့်တော့မမြတော့မှအရင်းတိုင်းတော့ရအောင်တော့လောက်တာမှာပဲဗျာ။တော်တော်လေးကိုစဉ်းစားပြီးအလုပ်လုပ်နေရည်ရည်လည်းပြီးတော့ညာစိုက်ဖို့တော့မှကိုမနေလို့နေ
။တင်ကောက်ဓမ္မဩဇာ383လို့စိအိကအတွက်တစ်နှစ်ကိုကျက်15သိန်းလောက်ကုန်ကြစည်းရှိကြောင်းသူကပြောပါတယ်။မြန်မာနိုင်ငံအတွက်လိုအပ်တဲ့ဓမ္မဩဇာကိုတရုတ်နိုင်ငံကနေတင်မောတဲ့အများဆုံးတင်သွင်းနေတာပါ။ဓမ္မဩဇာဝယ်လိုအားကနေရာတိုင်းမှာကြီးနေတဲ့အတွက်လည်းဒီတည်းရာလို့မြန်မာနိုင်ငံဓမ္မဩဇာမျိုးစင်းနဲ့စက်ပြူရီလုပ်ငန်းရှင်အသင်းကတာဝန်ရှိသူတူက VOE ကိုဖြေချခဲ့ပါတယ်။ Statista အဖွဲ့ရဲ့သုတေသနစာရင်းအရဆိုရင်တရုတ်နိုင်ငံက Nitrogen Phosphate Potash ဒီဓမ္မဩဇာ3မျိုးကိုထုတ်လုပ်တဲ့နှုန်းက2015ခုနှစ်မှာအမြင့်ဆုံးဖြစ်ပြီးတန်ချိန်တန်ပေါင်း84.3 တန်ရှိခဲ့ပါတယ်။အဲ့ဒီနှုန်းက1990ပြည့်နောက်ပိုင်းအမြင့်ဆုံးမှာအဲ့ဒီနောက်ဖြည်းဖြည်းကျလာပြီး2020မှာတန်ချိန်တန်ပေါင်း53.96ပဲရှိပါတယ်။တရုတ်ဓမ္မဩဇာလုပ်ငန်းကြီးတွေကတော့ပြည်တွင်းသုံးဆွဲမှုလုံလောက်အောင်ပြပတင်ပို့တာကိုရပ်ဆိုင်ထားတာလို့ဆိုပါတယ်။ပြပဝယ်လိုအားနဲ့ပြည်တွင်းသုံးဆွဲမှုတွေရှိနေပေမဲ့ထုတ်လုပ်နှုန်းကျတာလောင်စာဆီဈေးကြီးရပေကြောင့်တရုတ်ရဲ့ဓမ္မဩဇာဈေးတွေကအခုနှစ်မှာအမြင့်ဆုံးကိုရောက်နေလို့ The Economist Times သတင်းစာကရေးသားထားပါခင်ဗျာ။